ရှိကလည်းမမြင်ဘူးဘူးမြင်စဲလည်းမဟုတ်ဘူးမြင်ရလိမ့်မယ်လို့လည်းပဲမမျော်လင့်ဘူးစိတ်ထဲမှာမဖြစ်ပေါ်လာဘူးအဲ့လိုအစင်းနဲ့ပတ်သက်ပြီးတော့ချစ်ခင်ခြင်းတတ်မဲ့ခြင်းနှစ်သက်ခြင်းမဖြစ်နိုင်ဘူးလို့မနေ့ကပြောခဲ့ပါမမြင်ရတဲ့အရှင်းတွေမမြင်ရတဲ့ပုံကိုယ်တွေနဲ့ဆက်ပြီးတော့စိတ်ခင်မှုရာဂမဖြစ်နိုင်ဘူးဆိုတာအလွန်ထင်ရှားနေပါမမြင်မှုတဲ့လူတွေကိုအကြောင်းပြုပြီးတော့နှိမ့်တဲ့စိတ်ခင်မှုရာဂတာမဖြစ်နိုင်တာမဟုတ်ပါဘူးတဲ့အဲဒီပုဂ္ဂိုလ်ရဲ့အကြောင်းပြုပြီးတော့ဒေါသလည်းပဲမဖြစ်နိုင်ဘူးမြဲတဲ့အနေချမ်းသာတဲ့အနေပုဂ္ဂိုလ်တ attva ကအနေနဲ့လည်းပဲအတင်မှားတဲ့မောဟလည်းပဲမဖြစ်နိုင်ဘူးတပြင်းမာနာတို့ဒိဋ္ဌိတို့စတဲ့ဒီလိုကိလေသာတွေလည်းမဖြစ်နိုင်ဘူး။ဘာကိလေသာမှမဖြစ်နိုင်ဘူး။မြတ်စွာဘုရားရဲ့မေခွန်းတော်ထဲမှာတဏှာရာဂကိုသာပဓာဏပြုပြီးတော့မေးထားတာဖြစ်ပါလေ။အဲ့ဒီအမေးဖြင့်အပဓာဏဖြစ်တဲ့ဒေါသ၊မောဟ၊ဒိဋ္ဌိစတဲ့ကိလေသာတွေလည်းမဖြစ်နိုင်ဘူးဆိုတာကိုသိစေတော်မူတာဖြစ်ပါတယ်အဲဒီတော့မြင်ရတဲ့အရှင်းကိုဆွဲမိပြီးတော့ဘယ်ကိလေသာမှမဖြစ်နိုင်ဘူးဆိုတာအဲဒီအာယုနဲ့စပ်ပြီးတော့ဘယ်ကိလေသာမှဖြစ်ခွင့်မရှိဘူးအဲလိုဖြစ်ခွင့်မရှိဘူးဆိုတာအလွန်ထင်ရှားပါအဲလိုမြင်ရတဲ့အာယုကိုဆွဲမိပြီးတော့ကိလေသာမဖြစ်တာကင်းနေတာဘာကြောင့်လဲဆိုတော့မမြင်ရလို့ပါပဲအဲ့ဒီမမြင်ရတဲ့အာယုန်တွေနဲ့ဆက်ပြီးတော့ကိလေသာငြင်းအောင်အထုတ်ဖို့မလိုတော့ပါဘူးအထုတ်เสียမလိုဘူးလို့ဆိုပါတယ်ဒါကြောင့်အဲ့ဒီမမြင်ရတဲ့အာယုန်မှာကိလေသာမဖြစ်အောင်ဆင်ញင်ပြီးတော့ရှုနေဖို့မလိုဘူးတဲ့အဲ့ဒါကိုလည်းပဲမှတ်ထားရမှာပေါ့။မမြင်တဲ့အာရုံတွေကိုအရင်ပြပြီးတော့ရှုမှတ်နေတာပေါ့လေ။အနိစ္စဒုက္ခအနတ္တစသည်ဖြင့်ရှုမှတ်နေတာ။ဘယ်ဟာအနိစ္စမှမသိ၊ဘယ်ဟာမမြဲတာမှမသိဘူးဆိုလို့ရှိရင်အဲကုသိုလ်တော့ရတဲ့တော့ရပါလေ။ဒါပေမဲ့လို့တကယ်ဝိပဿနာဉာဏ်တော့မဖြစ်နိုင်ဘူးဆိုတာမမြင်ရတဲ့အာယုမှာကိလေသာမဖြစ်ဘူးဆိုတော့မြင်ရတဲ့အာယုမှာကိလေသာဖြစ်နိုင်တယ်ဆိုတာလည်းပဲဖြစ်နိုင်တယ်ဆိုတဲ့အဓိပ္ပာယ်လည်းပဲသင်ရှားပေါ်လာပါတယ်အဲဒါကိုနားလည်အောင်လို့ပဲမြတ်စွာဘုရားကမေကွန်ထုတ်ပြီးတော့မေးတော်မူတာဖြစ်ပါတယ်မြင်ရရင်တော့မြင်ဆက်မှာလည်းပဲကိလေသာတွေဖြစ်နိုင်တယ်မြင်ပြီးတဲ့နောက်မှလည်းပဲနောက်ကာလတွေမှလည်းပဲအဲ့ဒီမြင်ရတဲ့အာယုံကိုပြန်လဲစဉ်းစားပြီးတော့ကိလေသာတွေဖြစ်နေတာဓာတ်ပုံရိုက်ထားလို့ရှိရင်အဲ့ဒီရုပ်ပုံကလေးကိုကြည့်ကြည့်ပြီးတော့နှစ်သက်သားရမှုဖြစ်နေလို့ပဲတဲ့ပြန်ပြီးတော့စဉ်းစားတိုင်းမူလမြင်ခဲ့တဲ့ရုပ်ပုံကလေးတွေပေါ့စသည်ကိုစိတ်ထဲမှာထင်ရှားပေါ်နေမြင်ခဲ့ခြင်းကပြုံးမျိုးလေးမြင်ရင်ပြုံးမျိုးလေးပေါ်နေ။ရှုံးမဲ့စိတ်ဆိုးနေတဲ့ဘုံကိုမြင်ရင်အဲဒီရှုံးမဲ့စိတ်ဆိုးနေတဲ့ဘုံအတိုင်းအာရုံထဲမှာပေါ်ပြီးတော့လာတာပါ။ဒါကြောင့်မို့အဲဒီမြင်မှုတဲ့အာရုံကိုထပ်ပြီးတော့ဆင်ញင်မိတိုင်းနှစ်သက်တတ်မဲ့တဲ့ ရာဂလည်းဖြစ်ပွားတယ်။ယုံမုန်းတယ်၊ဒေါသလည်းဖြစ်ပွားတယ်။အမြဲတမ်းတည်နေလို့ထင်ရတဲ့မောဟလည်းဖြစ်ပွားတယ်။အဲ့လိုရာဂဒေါသစသည်ပေါ့ဖြစ်ပွားတာဟာမြင်စဉ်ကာလကမရှိခဲ့လို့အနိစ္စဒုက္ခအနတ္တချင်းအားဖြင့်အမှန်တိုင်းမသိခဲ့လို့ပြန်ပြီးတော့ဖြစ်ပွားနေတယ်လို့ခေါ်ရပါတယ်အဲတော့မြင်တိုင်းမြင်တိုင်းရှုတည်ပြီးတော့ရှုမှတ်ပြီးတော့ဗောလေချက်ချင်းပျောက်ပျောက်သွားတာအဲလိုပျောက်ပျောက်သွားတာတွေ့ရလို့ရှိရင်မမြဲဘူးစသဖြင့်သိရတော့မမြဲဘူးဆင်းရဲတယ်အဆိုးမရဘူးဆိုတာသိရတော့အဲလိုပြန်ပြီးတော့စဉ်းစားမစဉ်းစားမိတော့ပြန်ပြီးတော့စဉ်းစားမိရင်လည်းပဲမမြဲဘူးစသည်ဖြင့်ပေါ့မမြဲဘူးဆင်းရဲတဲ့အဆိုးမရဘူးဆိုတဲ့အတိုင်းစိတ်ထဲမှာထင်ပေါ်နေတော့အဲ့ဒီမမြဲတာတွေပျောက်ပျောက်သွားတာနဲ့ဆက်ပြီးတော့ချစ်ချင်းတို့မုန်းချင်းတို့စတဲ့ကိလေသာတွေဘာမှမဖြစ်နိုင်တော့ပါဘူး။ဒါကြောင့်မို့မြင်တိုင်းမြင်တိုင်းမြင်စဲမှာကိလေသာကင်းငွေ့မဖြစ်အောင်ရှုမှတ်ပြီးတော့ပယ်ဖို့လိုတယ်ဆိုတာဘုန်းကြီးတို့အလွန်ထင်ရှားပါအဲ့တော့မမြင်ရရမှာကိလေသာမဖြစ်ဘူးညာရမို့လို့ just တွေးဆင်ခြင်ပြီးတော့အနိစ္စဒုက္ခအနတ္တစသည်ဖြင့်ရှုနေဖို့မလိုဘူးမြင်ရရမှာတော့ကိလေသာဖြစ်နိုင်တယ်ဒါကြောင့်မြင်တိုင်းမြင်တိုင်းကိလေသာဖြစ်ခွင့်မရအောင်ပေါ့လေရှုမှတ်ပြီးတော့ပေးရမယ်ဆိုတဲ့ဝိပဿနာလုပ်ငန်းရှင်ကိုသဘောပေါက်နားလည်အောင်လို့မြတ်စွာဘုရားကမာလုကျပုဒ္ဒတုတ်အာမာလုကျပုဒ္ဒပုဒ္ဒကိုပေါ့မေကွန်ထုတ်ပြီးတော့မေးတော်မူတာဖြစ်ပါတယ်ဘုန်းကြီးတို့တိရိပ္ပံတရားရှုမှတ်ပွားများအထုတ်နေတာဒီနဲ့အလွန်ကန့်ညီပါတယ်ဟိုယောဂီတွေမြင်တိုင်းမြင်တိုင်းရှုမှတ်နေကြတာကြရင်ကြရင်ရှုမှတ်နေရတာပေါ့ဒီမှာကတော့မြင်တိုင်းနဲ့ပတ်သက်ပြီးတော့ရှင်းပြနေတာမြင်တိုင်းမြင်တိုင်းရှုမှတ်နေတော့ဒီမြင်တဲ့အယုန်နဲ့ပတ်သက်ပြီးတော့ဒါနှစ်သက်တဲ့လောဘတို့ညုံမုန်းတဲ့ဒေါသတို့မှန်တိုင်းမသိတဲ့မောဟပေါ့စတဲ့ကိလေသာတွေကင်းနေတယ်ဆိုတာဘုန်းကြီးတို့ရှုမှတ်တဲ့ယောဂီမှာထင်ရှားနေပါပြီ။စရှုမှတ်ကစယောဂီများကတော့အဲ့လောက်မသိသေးပေမဲ့လို့ရှုမှတ်ပါများလာရင်တဖြည်းဖြည်းနဲ့သဘောပေါက်နားလည်ပါလိမ့်မယ်။ဒါကြောင့်ကြိုးစားပြီးတော့ရှုမှတ်ပွားများအထောက်နေလို့ရှိရင်နေနာနဲ့ပတ်သက်ပြီးတော့လောဘဒေါသစတဲ့ကိလေသာတွေကင်းတာပေါ့မြင်ရတဲ့အရှင်းပေါ့လေမိမိရဲ့မျက်စိနဲ့ပတ်သက်ပြီးတော့ဒီခိုက်တန်လေးမှာတာယာမှုနှစ်သက်မှုစိတ်ဆိုးမှုစိတ်ပြည့်မှုစတဲ့ကိလေသာတွေကင်းနေတော့စိတ်ရတန်းရှင်းစင်ကြယ်နေတယ်လို့ဆိုရတယ်တနည်းအားဖြင့်ဒီဘက်ကမ်းမှလည်းပဲမကပ်ဘူးဟိုဘက်ကမ်းမှလည်းပဲမကပ်ဘူးလွတ်နေတယ်လို့ဆိုရအဲ့တော့သမုဒ္ဒရာကိုစီးဆင်းနေတယ်လို့စီးသွားနေတယ်လို့ခေါ်ရတာပါပဲ။အဲတိတော်ကြီးဒီဘက်ကဟိုဘက်ကမကပ်ဖဲနဲ့နေမယ်ဆိုလို့ရှိရင်သမုဒ္ဒရာရဲ့ကိုစီးဆင်းသွားနိုင်တာပေါ့။ယောဂီတွေကလည်းပဲမျက်စိတို့အရှင်းတို့စသည်မှာကာယနဲ့နှစ်သက်မှုစသည်ပေါ့လေမဖြစ်အောင်မြင်တိုင်းမြင်တိုင်းရှုမှတ်သွားလို့ရှိရင်မျက်စိဆိုတဲ့ဒီဘက်ကမ်းမှလည်းပဲတာယာနှစ်သက်ဖို့ဖြစ်ပြီးတော့မကပ်ရောက်တော့အရှင်းဆိုတဲ့ဟိုဘက်ကမ်းမှလည်းပဲတာယာနှစ်သက်ပြီးတော့မကပ်ရောက်တော့ဒီလဲမှာဆက်ပြီးတော့မျောသွားနိုင်တယ်တဲ့မျောသွားတော့အနိဗ္ဗာန်နဲ့တဖြည်းဖြည်းနှီးပြီးတော့သွားနိုင်တယ်လို့ဆိုရပါခုပြောခဲ့တဲ့အတိုင်းဘုန်းကြီးတို့နေရတဲ့အဆင်းနဲ့ပတ်သက်ပြီးတော့ဆက်ပြီးတော့ မေးတော်မူသလိုပဲကြားရတဲ့အတန်စသည်နဲ့ဆက်ပြီးတော့လည်းပဲမေးတော်မူပါတယ်အဲ့လိုမေးပြီးလို့သဘောပေါက်သွားတဲ့အခါမှာမြတ်စွာဘုရားကဝိပဿနာလုပ်ငန်းစဉ်ကိုဆက်လက်ပြီးတော့ဟောကြားတော်မူပါတယ်ဣဋ္ဌသတေမလူကြပုဒ္ဒဒိဋ္ဌတုတ္တမုဒ္ဒဝိညာတေတုဓမ္မေတုဒိဋ္ဌေဒိဋ္ဌမတ္တံဘဝိတတိတုတ္တေတုတ္တမတ္တံဘဝိတတိမုဒ္ဒေမုဒ္ဒမတ္တံဘဝိတတိဝိညာတေဝိညာဏမတ္တံဘဝိတတိဒါကတော့ပါဠိပေါ့မာလုကြဗုဒ္ဓမာလုကြရဲ့တားဖြစ်သောယဟန်ဒေတင်အားဣဋ္ဌသဒိဋ္ဌတုတ္တမုဒ္ဒဝိညာတေတုဓမ္မေတုမင်းရကြားရရောက်ရသိရသောဤတရားတို့တွင်ဤတရားတို့တွင်လဲဒိဋ္ဌိမင်းရသည်၌ဒိဋ္ဌမတ္တံဘဝိတတိမြေယုံမြဖြစ်လက်တံတဲ့သောသောကအမေးထဲမှာမမြင်ရတဲ့မကြားရတဲ့အတန်စသည်6မျိုးမှာပေါ့လေကိလေသာဖြစ်ခွင့်မရှိလို့အဲ့ဒီမမြင်ရတာစသည်နဲ့ဆက်ပြီးတော့ကိလေသာကိုပင်နဲ့အောင်အထုတ်ဖို့မလိုဘူးဆိုတာဘုန်းကြီးတို့ပြောခဲ့ပါပြီ။မြင်ရတဲ့အစဉ်စသည်နဲ့ပတ်သက်ပြီးတော့ကိလေသာကိုပင်နဲ့အောင်ဘယ်လိုအထုတ်ရမလဲဆိုတာကိုမေးဖို့ရှိတဲ့အတွက်ကြောင့်မို့လို့ညစွာဘုရားကဣဋ္ဌသတေမာလုကြဗုဒ္ဓစသည်ဖြင့်ဟောကြားတော်မူပါလေ။မာလုကြရဲ့တားဖြစ်တော်ယံမင်းကကြားရရောက်ရသိရတော့ဒီလေးမျိုးထဲတွင်လေမြင်ရသည်၌မြင်ုံမြဖြစ်လက်တံစသည်ဖြင့်ဝိပဿနာလုပ်ငန်းစဉ်ကိုအကျဉ်းချုပ်ပြီးတော့ဟောတော်မူပါတယ်အကျဉ်းချုပ်ပုံကတော့နာတိရာယေစာတိရာယေခိတိရာယေဆိုတဲ့၃မျိုးကိုပေါင်းပြီးတော့မုတ်တရောက်ရသည်လို့ရောက်ရတာလို့ဓမြောတဲ့ပေါင်းပြီးတော့ပြတာပါ။အဲ့လိုအချင်းချုံပြီးတော့ဟောပါတယ်။မာလုကြယဟန်ကလည်းတပည့်တော်အားကမ္မတန်တရားချင်းချုပ်အပြင်ဟောကြတော်မူပါလို့မိတ်ကြတဲ့အတိုင်းပဲမြတ်စွာဘုရားသခင်ကလည်းပဲအချင်းချုပ်အပြင်ဟောကြတော်မူပါတယ်။နောက်ပြီးတော့အနိစ္စဒုက္ခအနတ္တရှုပုံကိုလည်းပဲနေတံမမနေသောဟမသမိနမေသောအတ္တတိငါဟာမဟုတ်ငါမဟုတ်ငါဥစ္စာမဟုတ်ဆိုတာကိုလည်းပဲမြင်ကမြတ်၌မြင်သည်၌မြင်ကမြတ်၌တည်ရတယ်ရှုရမယ်လို့မိကြတဲ့အတွက်ကြောင့်ရှုမှတ်ပွားများအားထုတ်လို့မြင်ကမြတ်နဲ့ပျောက်သွားတာကိုတွေ့ရလို့ရှိရင်မမြဲဘူးဆင်းရဲတဲ့အစိုးမရဘူးဆိုတာလည်းပဲပါဝင်ပြီးတော့နေပါတယ်အဲ့တော့မြင်သည်၌မြင်ကမြဖြစ်လက်တန်းဆိုတဲ့ဥစ္စာဟာခုနငါဥစ္စာမဟုတ်ငါမဟုတ်ငါအတ္တမဟုတ်ဆိုတဲ့သဘောတရားလည်းပဲပါဝင်ပြီးတော့နေတယ်သူတို့လည်းပဲသိရရောက်တယ်လို့သူတို့ဆိုလိုပါတယ်အဲ့မှာဘုန်းကြီးတို့ဆိုလိုတာကတော့မမြင်ရတဲ့အစဉ်စသည်နဲ့ဆက်ပြီးတော့ကိလေသာမဖြစ်နိုင်ဘူးဒါကြောင့်သူတို့ကိုအဲ့ဒီမမြင်ရတဲ့နဲ့ဆက်ပြီးတော့ဗောလေကိလေသာကိုပယ်နိုင်အောင်အထုတ်ဖို့မလိုဘူးဒါခုနကလည်းပြောခဲ့ပါပြီ။ဒီမြင်ရတဲ့အစဉ်စသည်နဲ့ဆက်ပြီးတော့ကိလေသာမဖြစ်နိုင်အောင်ကိလေသာတွေဖြစ်နိုင်တာဗောလေ။အဲ့တော့အဲ့ဒီကိလေသာတွေမဖြစ်နိုင်အောင်မြင်ကမျှနဲ့တီးအောင်မြင်တဲ့ခိုက်တမှာမြင်တယ်ကြားတဲ့ခိုက်တမှာကြားတယ်နားတဲ့ခိုက်တမှာနားနဲ့စသည်ဖြင့်မြင်ကမျှနဲ့တည်ပြီးတော့သွားအောင်ကြိုးကြိုးစားစားနဲ့ရှုမှတ်ရမယ်ပွားများအထုတ်ရမယ်ဆိုတဲ့ဥစ္စာကလည်းပဲဒိဋ္ဌတုတ္တမုတ္တဝိညာတာဆိုတဲ့ညစွာဘုရားဒီလေးမျိုးနဲ့အချင်းချုပ်ပြီးတော့ဟောကြားတော်မူပါတယ်အဲ့တော့မြင်ကမျှနဲ့တည်အောင်ဒါနဲ့ယောဂီအခုရှုနေတာထင်ရှားနေတာပါမြင်လို့ရှိရင်မြင်တယ်မှတ်နေရတာဒီမြင်တဲ့အရင်နဲ့ပတ်သက်ပြီးတော့လောဘဒေါသစတဲ့ကိလေသာတွေမဖြစ်အောင်မှတ်နေရတာ။မှတ်ကစားတမာတိအာမကောင်းနေရင်တော့ ပရမတ်နိုင်တယ်မတိဘဲနဲ့ပေါ့ပညာအာယုံကြီးရောက်သွားတာတွေလည်းပဲရှိပါတယ်အစပိုင်းကကိုကတမာရီအာညာအာမကောင်းသေးတော့ဖြတ်ဆိုတာနဲ့ဒါကတော့ဘာပဲဒါကတော့လူပဲဒါကတော့ယောက်ျားပဲဒါကတော့မိန်းမပဲလေးမြန်ပဲကားပဲစသည်ဖြင့်ပညာရှိကိုတန်းရောက်သွားကိုကအလေးကျင့်ကလည်းများလာခဲ့တာဘဝတန်ត្រာတွေကစပြီးတော့ဒီပညာအလေးကျင့်နေများလာခဲ့တော့ဖြတ်ဆိုတာနဲ့စိတ်ကပညာရှိရောက်သွားပြီဓမ္မရီအားမကောင်းသေးတော့တန်တုံးကြီးရဲ့အပေါ်မှာဂုံးကိုတင်ပြီးတော့ဘဝတူနဲ့ထုချလိုက်လို့ရှိရင်ပေတုံးနဲ့ထုချလိုက်လို့ရှိရင်ဒိုင်းစုံအောက်ကိုရောက်သွားတာအလေကောင်မှာဂုံးကတော့ခံနေတာပါပဲဒါပေမဲ့ချက်ချင်းတန်တုံးကရောက်သွားတယ်လို့ပဲဘုရင်တို့တတ္တဝါတွေကလည်းပဲသံဃာမှာဒီပညာတရားတွေနဲ့အမြဲတမ်းကျင်လည်ပြီးတော့နာလိုက်လာခဲ့တော့ဖြတ်ဆိုတာနဲ့ပညာစီရောက်သွားပြီဒါကတော့လူပဲဒါကတော့ပုဂ္ဂိုလ်ပဲယောက်ျားပဲမိန်းမပဲခွေးပဲစသည်ဖြင့်ပညာစီကိုတန်းရောက်သွားတာရှင်မမအားနေနေတဲ့ပုဂ္ဂိုလ်တွေပေါ့ရှင်မမအားကောင်းလာပြီဆိုတဲ့အခါကျတော့မြင်ကမျက်နဲ့တည်တယ်ဆိုတာယောဂီကြီးသင်ရှားပါသင်ရှားလာပါသင်ရှားတဲ့ပုဂ္ဂိုလ်တွေရှိတယ်လို့သင်ရှားသေးရင်လည်းပဲသင်ရှားအောင်ကျိုးစားရှိရမှာပေါ့မြင်ကများနဲ့တီးပြီးတော့သွားပြီးတော့ကိလေသာမဖြစ်ဖဲနဲ့ဟုတ်ဘက်ကဒီဘက်ကစသည်မှာမကောက်အောင်ကျိုးစားပွားများအထောက်အပံ့ပေါ့ရှင်ကပြင်းတာပေါ့ဘောကထူးချလိုက်တဲ့ဘေးလုံးရဲ့ရှင်ကပြင်းတော့ဂွန်းလေးတွေမတီတော့ဘူးဘေးလုံးမှာချက်ချင်းရောက်သွားတယ်ဘုန်းကြီးတို့သတ္တဝါတွေကလည်းပဲပညာနဲ့ကျက်စားလာတဲ့အချိန်ကပြင်းတော့ဖြတ်ဆိုတာနဲ့ပညာစီရောက်သွားတာအဲတော့ဉာဏ်နာနဲ့ပတ်သက်ပြီးတော့ပေါ့စိတ်အစဉ်ဖြစ်ပုံကိုဘုန်းကြီးတို့ဗိဓမာနိယပေါ့လေဘုဒ္ဓတာဖြစ်အောင်ဒီမှာပြောကြလို့ပါတယ်မြင်နေဆိုတာမျက်စိအကြည့်ထဲမှာထင်ပေါ်လာတဲ့အရှင်းကိုမြင်တာပါပဲအဲ့ဒါကိုဘုန်းကြီးတို့ပါဠိလိုစက္ခုဝိညာဏလို့ခေါ်ပါတယ်ဓမ္မလို့ရတယ်စက္ခုဝိညာဉ်လို့ပါဠိကိုပြင်လိုက်ပြင်ဆိုလိုက်တာပါပဲသူနားလည်နေကြတာပါအရသုံးစကားနဲ့ဆိုလို့ရှိရင်တော့မြင်သည့်ယုံမြသဘောလေးပဲဒါယောဂီတွေထင်ရှားပါမြင်သည့်တယ်ဆိုတာမြင်သိတဲ့စိတ်ကလေးပဲမြင်သိမနဲ့မြင်သိတဲ့သဘောလေးကလားစက္ခုဝိညာဉ်လို့ခေါ်ပါတယ်မြင်သိတဲ့သဘောလေးပါပဲအဲ့ဒီမြင်သိတဲ့စက္ခုဝိညာဉ်စိတ်မှာနှစ်သက်တာတို့စတဲ့ကိလေသာတွေဘာမှမဖြစ်သေးပါဘူးမြင်ပြီးတော့အဲ့ဒီအရှင်းအာယုံကိုလက်ခံတဲ့တံပရိစ္ဆနခေါ်တဲ့ပါဠိလိုတံပတိစ္ဆနဓမ္မလိုကတော့တံပတိဆိုင်လို့ပြင်ဖတ်လို့ဆိုလိုက်တာပါနားလည်နေကြလက်ခံတဲ့စိတ်ပေါ့လေဓမ္မလိုဆိုရင်အတိပ္ပယ်ကတော့လက်ခံတဲ့တံပတိစ္ဆနစိတ်ဖြစ်ပေါ်လာပါတယ်ခုနမြင်သိတဲ့စိတ်ရဲ့နောက်မှာလက်ခံတဲ့တံပတိစ္ဆနစိတ်ဖြစ်တယ်တဲ့အဲဒီစိတ်ဖြစ်ပြီးတော့စုံစမ်းတဲ့တန်တိရဏစိတ်ဖြစ်တယ်ပါဠိလိုတန်တိရဏဗမာလိုကတော့စုံစမ်းတဲ့စိတ်ဖြစ်ပေါ်လာဒီထိအောင်လဲပဲကောင်းတယ်မကောင်းမှုစသည်ဖြင့်ဆုံးဖြတ်မှုလည်းမပါသေးဘူးဘာကိလေသာမှလည်းပဲမဖြစ်သေးဘူးအဲဒီကနောက်မှချစ်ပွဲမုန်းပွဲကြီးညိုပွဲစသည်ဖြင့်ပေါ်လေဆုံးဖြတ်တဲ့ဝိထောစိတ်ဆိုတာဖြစ်ပါတယ်ဒီဝိတ္တစိတ်မှာလည်းပဲခုနလောဘစတဲ့ဒေါသစတဲ့ကိလေသာတွေမဖြစ်သေးပါဘူးဒါပေမဲ့သူကတော့ချစ်ပွဲမုန်းမွယ်စသည်ဖြင့်ပေါ့လေဆုံးဖြတ်ရင်ချစ်ချင်းမုန်းခြင်းစတဲ့ကိလေသာတွေဖြစ်ဖို့နဲ့နှိစ္စပြီးတော့လာပါတယ်ဒ ဒါကြောင့်မို့လို့အဲ့ဒီဗုဒ္ဓစိတ်ကချစ်ဖွယ်မုန်းမွယ်စသည်ဖြင့်ဆွတ်ပြတ်လိုက်ရင်သူနောက်ကနေပြီးတော့လောဘဒေါသမောဟအဲ့ဒီအကုသိုလ်တွေနဲ့ရှင်နဲ့အဲ့ဒီစေတသိက်တရားတွေနဲ့ရှင်နဲ့ပေါ့အကုသိုလ်ဇောတွေခုနှစ်ကြိမ်တိုင်းတိုင်းဆက်ပြီးတော့ဖြစ်သွားပါအဲ့တော့ဒီကြိမ်နဲ့မဟုတ်တော့သူကြတော့အကုသိုလ်ရှင်လည်းပဲခုနှစ်ကြိမ်ဆက်ပြီးတော့ဖြစ်သွားတာ။ကြီးညိုပွဲရှင်တွေကိုစသည်ပေါ့လေမြင်တဲ့အခါမှာတော့ကုသိုလ်ဇောတွေခုနှစ်ကြိမ်ဆက်ပြီးတော့ဖြစ်သွားပါ။အဲ့ဒါရှင်းပြလိုက်ပါရှင်။အဲ့တော့စိတ်အစဉ်အနေနဲ့ပြောမယ်ဆိုလို့ရှိရင်နံပါတ်၁ကတော့ဘဝင်ပေါ့။ဘဝင်ကစိတ်တာဆိုတာဒါတော့နားလည်ဖို့ဘဝင်ကစိတ်တာဘဝင်စိတ်ဆိုတာအိပ်ပျော်နေတဲ့အခါမှာဖြစ်နေတဲ့စိတ်မျိုးပါအဲ့လိုအိပ်ပျော်နေတဲ့အခါမှာဖြစ်နေတဲ့စိတ်ကိုဘဝင်ကလို့ဘဝင်စိတ်လို့ခေါ်ပါအဲ့ဒီဘဝင်စိတ်ကယခုလောလောဆယ်ပေါ့တွေ့နေရတဲ့အာယုံကိုအာယုံမပြုပါဘူးရှင်းဘဝကတေဂာနိမှာဆွဲလန်းလာခဲ့တဲ့အာယုံကိုသာအာယုံပြုဒီဘဝမှာအစဆုံးဖြစ်တဲ့ပဋိသင်္ခေစိတ်နဲ့တူတယ်တဲ့ခုနကအိပ်ပျော်နေတာနဲ့တူတဲ့ဘဝင်စိတ်ဟာအခုလောလောဆယ်မြင်ကြရတဲ့စတဲ့အာယုန်တွေသူကအာယုန်မပြုတ်ဘူးအတိတ်ဘဝကဒီကံနီးမှာအာယုန်ပြုတ်ခဲ့တဲ့ကံကမ္မနိမိတ်ဂတိနိမိတ်ကြီးဆိုတဲ့အာယုန်သုံးပါးတဲ့ကတစ်ပါးပါးကိုအာယုံပြုတ်နေတယ်လို့ဆိုရတယ်။သူကတော့လင်းနေတာပေါ့။ကုသိုလ်ကံဆိုရင်လည်းပဲကုသိုလ်အဲကုသိုလ်အာယုံပြုတ်နေတဲ့ကံပေါ့လေ။အဲ့ဒါကိုအာယုံရောက်။ကမ္မနိမိတ်ဆိုတာအဲ့ဒီကံကိုပြုတ်ခြင်းခါကာလတုန်းကအခြေအနေတွေပေါ့လေ။ဒါနပြုတ်နေတယ်ဆိုလို့ရှိရင်လူနေတန်းနေရတာ၊သွားနေလာနေကြတယ်အဲ့လိုပါတရားရှုမှတ်နေရဆိုရင်လည်းပဲယောဂီတွေပေါ့လေတရားထိုင်နေတာတို့ဈဉ္ညာလျှောက်နေတာတို့စသည်ဖြင့်အဲဒီအာယုံကိုတရားရှုမှတ်တဲ့ကုသိုလ်စိတ်ကိုတော့ဒါကမ္မနိမိတ်လို့ခေါ်မှာပေါ့တရားရှုမှတ်နေတဲ့ကုသိုလ်ကိုတော့ကမ္မလို့ခေါ်မှာပေါ့လေကိုအားထုတ်တဲ့ကုသိုလ်ကိုပြန်ပြီးတော့အာယံပြုတ်နေတယ်ဆိုမှာ။ငါကုသိုလ်ပဲနဲ့ပြောတာပေါ့။ကာမနိမိတ်ဆိုတော့အခုလိုပဲတရားနာကြနေတာတွေအဲတရားတွေရှုမှတ်နေတာတွေယောဂီတွေဈဉ္ညာလျှောက်နေတာတွေအာယုန်နဲ့ရောက်ပြီးတော့နေတာ။ဒီဘဝင်စိတ်လေးကအဲ့ဒီကိုအာယုန်ရောက်။ဂတိနိမိတ်ဆိုတာကတော့ကိုရောက်ရမယ့်ဘဝပေါ့။ကုသိုလ်အာယုန်နေဆိုတော့အမိဝမ်းရည်တို့တိုက်ခန်းတို့စတယ်ဒီလိုလူပွားရောက်မယ်ဆိုရင်ပုံကိုလည်းဒီလိုမြင်တာပေါ့။နမိနာလောကရောက်မယ်ပုံကိုဆိုရင်တော့နတ်သားတို့နတ်သမီးတို့ဥယင်တို့ဗိမာန်တို့ဒါတွေကိုမြင်ပြီးတော့ဒါတွေကိုမြင်နေဆိုတာအာရုံရောက်တယ်ဒီအာရုံထဲမှာစိတ်ကလေးကရောက်တယ်။ဘေးကပုံကိုရတော့မသိဘူးပေါ့။အဲ့ဒီဘဝင်စိတ်ကလေးကအဲ့ဒီကမ္မနိမိတ်ဂတိနိမိတ်ဆိုတဲ့သုံးပါးကိုအာရုံပြုတ်ပြီးတော့ဖြစ်နေတယ်တဲ့အဲ့ဒီဘဝင်စိတ်အဲ့လိုဘဝင်စိတ်တွေမပြတ်ဖြစ်ပြီးတော့နေတာအစမြင်တဲ့စိတ်ကြားတဲ့စိတ်နားတဲ့စိတ်စားတဲ့စိတ်တွေ့ထိတဲ့စိတ်စေကုစဉ်းစားကြံနေတဲ့စိတ်တွေမဖြစ်တဲ့အခါမှာကြားထဲမှာအခုပြောခဲ့တဲ့ဘဝင်စိတ်ကဆက်ပြီးတော့ဖြစ်နေတာဒါကြောင့်မို့ပဋိသင်္ခေကစပြီးတော့တဘောလုံးစိတ်တွေကဆက်ကဖြစ်ပြီးတော့နေတယ်တဲ့အဲ့တော့အခုပြောခဲ့တာကဘဝင်စိတ်ရဲ့အလေးပဲပေါ့ဘဝင်စိတ်ကိုပြောခဲ့တာဖြစ်ပါလားအဲ့ပြန်လိုက်အဲ့တော့ဘုန်းကြီးတို့ဓမ္မလမ်းကြောင်းနဲ့ပြောမယ်ဆိုလို့ရှိရင်တော့လူတိုင်းလူတိုင်းတတ်တော်တိုင်းတတ်တော်တိုင်းဟာဒီနေ့ကြဝေကြရမယ် နာကြရမယ်နောက်ဆုံးသေးရမယ်သေတယ်ဆိုတာနောက်ဆုံးစိတ်ကလေးချုပ်သွားတာအဲဒီစိတ်လေးချုပ်သွားတော့နောက်ဆက်အသိမဖြစ်လို့ရှိရင်အဲ့ဒါသေးတယ်လို့ခေါ်တာပါပဲအဲ့ဒီနောက်ဆုံးချုပ်တဲ့စိတ်ကလေးဟာခုနကပြောခဲ့တယ်ကံရဲ့ကာမနိမိတ်ရဲ့ဂတိနိမိတ်ရဲ့ဆိုတဲ့သုံးပါးတဲ့ကတစ်ခုခုကိုသူအာရုံပြုနေကုသိုလ်ဆိုရင်လည်းခုနကပြောခဲ့တယ်လို့ပေါ့လေအာယုန်တွေအာယုန်ပြုနေမှာပေါ့အကုသိုလ်ဆိုရင်လည်းပဲကိုလောက်ခဲ့တဲ့အကုသိုလ်တွေအဲ့ဒီအကုသိုလ်လောက်ချင်းကတော့အခြေအနေတွေပေါ့ကာမနိမိတ်ခေါ်တာပေါ့ဂတိနိမိတ်ဆိုရင်အကုသိုလ်ဆိုရင်တော့ဒါမကောင်းတဲ့ဂတိနိမိတ်တွေပေါ့ငရဲမီတော့တောင်းလို့စသည်ဖြင့်ဒါလေးကိုမြင်ရရင်တော့အပေရှင်ရဲ့ကိုရောက်မဲ့ဂတိနိမိတ်လို့ခေါ်ရတာပေါ့ဒါတတ္တဝရင်းတတ္တဝရင်းကဒီလိုကြီးပဲအဘိဓမ္မာသဘောအရဖြစ်တာနောက်ဆုံးသုတိစိတ်ကလေးဟာဒီကာကမနိမိတ်ဂတိနိမိတ်ထဲသုံးပါးတဲ့ကတစ်ခုခုကိုအာယံပြုနေရင်ချုပ်သွားတဲ့ကချုပ်သွားတာနဲ့ဒီဘဝမှာဒါသုတိတယ်တည်တယ်လို့ခေါ်ရတာပဲတည်တော့ကိလေသာကမကင်းသေးဘူးဆိုရင်ဘဝတည်းမှာချက်ချင်းစက္ကန့်တော့မချဘူးပဋိသင်္ဍေစိတ်လေးသွားပြီးတော့ဖြစ်တာပဲကုသိုလ်ကံရှိတဲ့ပုံကိုယ်တွေဆိုရင်တော့လူဘဝတို့နတ်ဘဝတို့ပေါ့လေအဲ့မှာသွားပြီးတော့ပဋိသင်္ဍေစိတ်လေးသွားဖြစ်တာအဲ့ဒီပဋိသင်္ဍေစိတ်ကလေးရလဲပဲခုနကသုတိစိတ်ကလေးအာယုံပြုတဲ့ကံကမ္မနိမိတ်ဂတိနိမိတ်သုံးပါးတဲ့ကတခုခုသူကလည်းအာယုံပြုပြီးတော့ဖြစ်ပေါ်လာတာပဲအဲ့ဒီပဋိသင်္ဍေစိတ်လေးဖြစ်ပြီးခုနကဘဝင်စိတ်တွေဆက်ကဖြစ်ပြီးတော့ကဘဝဒီလိုပဲဆက်ပြီးတော့သွားတယ်တဲ့အဲတော့ဒါတွေကိုဘုန်းကြီးတို့ကြည့်မယ်ဆိုလို့ရှိရင်ကိုကဘာဖြစ်ချင်တယ်လဲကောင်းတဲ့သုဝတိဘုံဘဝတွေကိုရောက်ချင်သလားအထက်ကိုရောက်ချင်သလားဒုမောအောက်တန်းကိုပဲရောက်ချင်သလားဆိုတာကိုကကိုဆုံးဖြတ်လို့ရတယ်အဲ့တက်ကိုရောက်ချင်းနေဆိုလို့ရှိရင်အခုလိုမိမိတို့တတိတရားထားပြီးတော့ကုသိုလ်တရားတွေပွားတာကုသိုလ်တရားတွေနဲ့ထုံထားတော့တတ္တဝရနဲ့မလွန်စားနိုင်တဲ့နောက်ဆုံးဒီကနေ့ချိန်ကကာလကြတော့လည်းပဲဒီတရားတွေကကိုယ်မှာပြန်ပြီးတော့ပေါ်လာတော့ကုသိုလ်ကာမနိမိတ်တိနိမိတ်အရင်ပြီးတော့သတိသွားရင်ကောင်းတဲ့သုတိဘုံဘဝရောက်ပြီးတော့တစ်ဆင့်နဲ့တစ်ဆင့်ရင်တဲ့ရင့်ပြီးတော့ကိုကဝိပဿနာဘာဝနာတရားတွေထုံလာတဲ့ပုံကိုဆိုတော့နောက်ဆုံးနိဗ္ဗာန်တည်အောင်ရောက်ပြီးတော့သွားနိုင်တယ်ဆိုတာကိုနားလေရင်အခုလိုတရားတွေရှုမှတ်နေရတာပွားများနေရတာအားထုတ်နေရတာကုသိုလ်တရားတွေပြုလုပ်ပြီးတော့ကုသိုလ်တရားတွေနဲ့ထုံနေရတာသိဝန်သာစရာကောင်းတယ်ဆိုတာကိုနားလေပြီးတော့မမေ့တဲ့တတိတရားနဲ့နေသွားဖို့ကြိုးကြိုးစားစားနဲ့ရှုမှတ်ပွားများအထောက်ဖို့ပဲအရေးကြီးပါတယ်။ကဲဒီနေ့တော့ဒီလိုနဲ့တူရင်မဲဆင်ကြမှာဆက်ပြီးတော့ဟောကြတာပေါ့။ဒါတို့ခန္ဓာပမတ်တုတ်တရားတော်ကိုနာကြားရတဲ့ဓမ္မတဝနာကုသကံစေရနာဘုန်းကြီးမြတ်လို့အမည်ပေးထားတာရှိပါတယ်။ရှုမှတ်ပွားရင်နိဗ္ဗာန်ဝင်ဆိုတဲ့တရားတော်ကိုနာကြားရတဲ့ဓမ္မတဝနာကုသကံစေရနာဆောက်ရှောက်ထင်းသိမ်းကြားရတဲ့သီလကုသကံစေရနာမိမိတို့ရဲ့ခန္ဓာကိုယ်ပင်မဆင်းရဲတာကိုပဓာနာမထားဘဲနဲ့ကြိုးကြိုးစားစားနဲ့ရှုမှတ်ပွားများအထောက်ကြရတဲ့ဘာဝနာကုသကံစေရနာတို့ကြောင့်မိမိတို့လိုလားတဲ့တမာရီပညာကုသတရားမိမိတို့လိုလားတဲ့ဝိပဿနာဉာဏ်အရိယာမဉာဏ်ဖွဉာဏ်နိဗ္ဗာန်ချမ်းသာကိုလင်းမြန်စွာဆက်ရောက်ရင်မျက်မှောက်ပြုနိုင်ကြပါစေ။